ီရတ်နိုင်ငံဘက်ကမှကားဘုံကွဲမှုနှစ်ခုဖြစ်တာကြောင့်အနည်းဆုံးအီရတ်လူမျိုး22ဦးသေဆုံးပြီးတော့80လောက်ဒဏ်ရာရသွားပါတယ်။ဒီဘုံနှလုံးစလုံးဟာဘက်ကအရှိဘက်ကရဲတပ်ဖွဲ့ဝင်တွေကိုပစ်မှတ်ထားတာလို့အာဏာပိုင်တွေကပြောပါတယ်။သေဆုံးသူတွေထဲမှာရဲတပ်ဖွဲ့ဝင်တွေရောအရသားတွေပါပါဝင်ပါတယ်။အခြားဖြစ်ရပ်တစ်ခုကတော့အညှဉ်းပန်းနှိပ်စက်ခံရပြီးတော့တပ်ဖြတ်ခံရတဲ့လူ60ရဲ့ရုပ်အလောင်းတွေကိုဘက်ကမှဒီညပိုင်းတွေ့ရှိခဲ့တယ်လို့အီရတ်အရာရှိတွေကပြောပါတယ်။တပ်ဖြတ်ခံရသူအလုံးဟာဘာသာရေးအရာတပ်ဖြတ်ခံရသူတွေဖြစ်နိုင်ပါတယ်။နောက်တွင်တပုတ်ကတော့အီရတ်ကစစ်သေးကြောအုပ်စုတစုကနေအင်တာနက်ပေါ်ကိုသူတို့ရဲ့ညင်ညာချက်တင်ထားပြီးတော့သူတို့ပြန်ပေးဆွဲထားတဲ့တူရကီလိုမျိုးတစ်စကန်ရဲ့စီးပွားရေးကုမ္ပဏီအနေနဲ့အီရတ်ကနေ82နာရီအတွင်းသူတို့ရဲ့လုပ်ငန်းတွေမရပ်နာဘူးဆိုရင်ဖမ်းထားတဲ့အဲ့ဒီတစ်စကန်ကိုတပ်ပစ်မယ်လို့ချင်းချောက်ရေးသားထားပါတယ်။နောက်တွင်ကတော့စစ်ပွဲတွေတိုက်ခိုက်မှုတွေအတွင်းမှာအမေရိကန်စစ်သား2ဦးကြာဆုံးခဲ့တယ်လို့အမေရိကန်စစ်ဘက်ကဒီကနေ့ကြေညာပါတယ်။တူကတော့ဘက်ဒက်မြောက်ပိုင်းအမ်ဘာပီနဲ့တွေ့မှာဖြစ်ပြီးတော့နောက်တစ်ခုကတော့ဘက်ဒက်တောင်ပိုင်းမှာတည်ဆုံသွားတာပါ။ဒီတော့တွေ့မှာပဲဆက်တမ်းဟူစိန်တည်ခွင်ကရှင်းနေတယောက်ကနေတရားသူကြီးချုပ်ကိုနေရာကနေဖယ်ရှားဖို့တောင်းဆိုထားပါတယ်တရားခံတွေနဲ့သူတို့ရဲ့ရှင်းနေတွေတရားရုံးအတွက်မှာဒေါသကြီးပြောဆိုတာတွေကိုတရားသူကြီးကဘာမှမလုပ်နိုင်တာကြောင့်လို့ဆွဲကြရှင်းနေကဆော်ဒကတက်ထားပါတယ်